Welcome to the Voice of America in Burmese.
mingla nan nakhe ma khmyar to rashmya chulan chame ja ba si yu american tan myanmar bai si si ye 2018 khu ni july la 30 ye tanin la ni mena phe si si ni ko mena 6 na ya ni 9 na yi thi line of meter 24 40 51 tu ba ni dai yai thau le ni ba bi yu ye facebook sa mena phit de yu ye burmese news ma le a chein ne de bi ni na sin na ja ba khmyar ကျွန်တော်စာမူပေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတော်ဝင်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုချိုချိုသိနေတဲ့သူကြီးညာပေးပါပါ။ကမ္ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲကိုတနင်္လာနေ့ကကျင်းပခဲ့ပြီးလက်ရှိအာဏာရပါတီပဲအနိုင်ရဖို့များနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားကနယ်စပ်တိုင်းတိစောက်ဖို့အတွက်တော်တော်ကရန်ပုံငွေချမပေးရင်အစိုးရရန်တရားတွေရပ်သွားအောင်လုပ်မယ်လို့သမ္မတထရမ့်ကချိန်ချောက်လိုက်ပါတယ်။မြန်မာနိုင်ငံတလောရေကျူးမှုကြောင့်တေဆုံးသူက10ယောက်ကျန်မနည်းရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမုံကြီး
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒီမနက်ခင်းအဲ့လိုသတင်းတွေနားဆင်ရပြီးကြားနားဆင်ရမယ့်အထက်မှာဆိုလို့ရှိရင်ဒီကနေ့မြန်မာနိုင်ငံရဲ့တရားစီရင်ကဏ္ဍမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဘဝမှာတစ်သက်လုံးဝမကြားတဲ့တရားဥပဒေတွေကြားနေတာဒါတွေကလုံးဝမဖြစ်ဘူးအမှုလိုက်ခဲ့တာလည်းကောင်းမနေဘူးဒီဟာတို့အမေတို့ခန့်ကြပါဘူးဒါလည်းကျွန်တော်
ဒါကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကဝေဖန်ပြောဆိုသွားတာပဲဖြစ်ပါလေသမ္မတရဲ့ပြင်းထန်တဲ့သတိပေးချက်တွေနဲ့ပတ်သက်လို့ရှုမြင်သုံးသပ်ချက်တွေပေါ်ပြတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အလားအပြင်မြန်မာခေနိပညာတိုးတက်မှုနဲ့အတူမြန်မာနိုင်ငံရဲ့သတင်းလုံငန်းပြောင်းလဲနေမှုရဲ့အခြေအနေ၊ကောင်းကျိုးဆိုးကျိုးတွေကိုဆွေးနွေးထားတဲ့မြန်မာရေးတွေ့ဆုံဆွေးနွေးမြန်မာအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍနဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်၊ကဘာတလွားထူးခြားဆန်ပြသတင်းများစတဲ့ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာတနင်္လာနေ့ကရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးခဲ့ကြပါတယ်။ဒါဟာခမာနီအစိုးရပြုတ်ကြပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ကျင်းပတဲ့ရွေးကောက်ပွဲပါ။ဒီရွေးကောက်ပွဲမှာအလားအလာရှိတဲ့အတိုက်ခံပါတီကိုဝင်ပြီးပြိုင်လို့မရအောင်လှုပ်ထားတဲ့အတွက်ဒါဟာနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်းကိုဆက်ပြီးအုပ်ချုပ်နိုင်မှုအတွက်အထောက်အကူဖြစ်စေမှာပါ။အထွေထွေရွေးကောက်ပွဲမဲပေးမှုပြီးဆုံးသွားပြီဖြစ်ပြီးရွေးကောက်ပွဲတာဝန်ရှိသူတွေကမဲရလတ်တွေကိုစတင်ရေးတွက်နေကြပါပြီ။ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ချောင်းလုံးအခွင့်အရေးတွေကမမျှမတမှုတွေအများပြားရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်တုန်းကတခုတည်းသောအလားအလာရှိတဲ့အတိုက်ခံ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံမဲ့အပြတ်တန်တဲ့အနိုင်ရဖို့တည်ကြံနေပါတယ်။အတိုက်ခံ CNRP ဖျက်သိမ်းမှုကြောင့်ရွေးကောက်ပွဲပေါ်မှာထိခိုက်နေရတဲ့အထက်ပြီးခဲ့တဲ့သတင်းပတ်ကုံမှာအစိုးရကဝေဖန်တဲ့သတင်း website တရားစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပစ်လိုက်တဲ့အတွက်ရွေးကောက်ပွဲပေါ်မှာအများယုံကြည်လက်ခံမှုပို့ပြီးထိခိုက်စေပါတယ်။ကမ္ဘောဒီးယားရွေးကောက်ပွဲဥရေရရွေးကောက်ပွဲမှာတိုင်ငင်တဲ့နဲ့ရွေးကောက်ပွဲရဲ့အတွင်းစုစုပေါင်း48နိုင်အတွင်းစီးရုံးလှုပ်ရှားမှုတွေကိုတားမြစ်ထားပါတယ်ဒီတားမြစ်ချက်တွေကိုအစိုးရကအသုံးပြုပြီး VOA ခမာဘာသာအစီအစဉ် website အပေါ်ဝင်သတင်း website 15ခုကိုပြီးခဲ့တဲ့သတင်းပတ်ကုံမှာပဲပိတ်ပင်ပစ်ခဲ့တာပါဒါပေမဲ့အစိုးရလူလာတဲ့သတင်း website တွေကိုတော့ဆက်ပြီးတော့ဖွင့်ပေးထားပါတယ်
ဇင်ဘာဝေသမ္မတရောဘတ်မူဂါဘီကတနင်္လာနေ့ကျင်းပမဲ့ရွေးကောက်ပွဲမှာသူတည်ထောင်ထားတဲ့ဇာနု PF ပါတီအတွက်မဲမပြေးနိုင်ဘူးလို့တနင်္လာနေ့ကဥပဒေပြောဆိုလိုက်ပါတယ်အခုရွေးကောက်ပွဲဟာဇာနု PF ပါတီအကြီးအကဲဖြစ်မူဂါဘီရွေးကောက်ပွဲဝင်ခွင့်မရတဲ့38နှစ်ပြည့်ပထမဆုံးရွေးကောက်ပွဲဖြစ်ပါတယ်အသက်94နှစ်ပြည့်မူဂါဘီဟာစစ်တပ်ရဲ့ပြားပေးမှုကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကရာထူးကနှုတ်ထွက်ခဲ့ရပါတယ်ပါတီဒုတိယအကြီးအကဲဖြစ်နှစ်ပေါင်းများစွာသူ့လက်အောက်ကလှုပ်လာတဲ့အသက်85နှစ်အရွယ် MSN မနာဂါကွာကသူ့နေရာမှာဆက်ခံပြီးအခုသမ္မတရွေးကောက်ပွဲမှာဝင်ပြိုင်ပါတယ်မစ္စတာမူဂါဘီကသူ့နေထိုင်တဲ့ဟာရာရေမြို့လူချမ်းသာရပ်ကွက်က Blue Roof ဆိုတဲ့နေအိမ်ကိုတရင်တော့တွေကိုဖိတ်ခေါ်ပြီးကျွန်တော်ကိုဘေးဒုက္ခပေးခဲ့သူတွေကိုကျွန်တော်မဲမပေးနိုင်ပါဘူးလို့ပြောပါတယ်။သူဟာစကားပြောနှေးပေမဲ့နှစ်နာရီကျော်ကြာအဆုံးပြတ်ပြောဆိုချိန်တွင်ရိမ့်ရိုင်ပြီးချက်ချလာတဲ့ခန္ဓာကိုယ်ကိုထိမ့်ဖို့ကြားပုံတွေရိုက်နှိပ်ထားတဲ့ခေါင်းအုံးတွေနဲ့သူ့ရဲ့လက်ထောက်တူကခုခုပေးရပါတယ်။ဇင်ဘာဝေသမ္မတရွေးကောက်ပွဲမှာကိုယ်စလေလောင်း23ဝန်ပြိုင်မှာဖြစ်ပေမဲ့လက်တွေမှာတော့ကိုယ်စလေလောင်း2ဦးအကြပြိုင်တာပဲဖြစ်သွားမှာပါ။အဲဒီလူတွေကတော့လက်ရှိသမ္မတမနန်ကာကွာနဲ့အကြီးအမားဆုံးအတိုက်ခံပါတီရဲ့ခေါင်းဆောင်တဲ့အသက်40ရွယ်နယ်ဆန်ချာမီဆာတို့ပဲဖြစ်ပါတယ်။
အမေရိကန်နိုင်ငံနဲ့တရားမဝင်ရောက်မှုတွေရပ်ဆိုင်းသွားစေဖို့အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်တစ်လျှောက်တတိုင်းတိဆောက်ရေးအတွက်လွှတ်တော်ကရန်ပုံငွေချမပေးရင်အစိုးရရန်တရားရပ်ဆိုင်းသွားအောင်လုပ်မယ်လို့သမ္မတထရမ့်က Tening Rene Ma Chen Chow Lai Bai. And I can Democratic Party when we're in and Nesa the Dainty Sao Yi Pawin. Nesa Lung Jung in a Lumu Chicha is Sam Wara Pyongy Taukamu people who are dealt with the Trump of your body. Tabi me, and I can Democratic Party when we're in it to a Miyazu Madri Pite. Republican Party Dega and Madri Gaba. Tamara Trump, Lumu Chicha is Sam Wara Pyongy Taukamu Mabebe. Maja Ding at the Rimpatri Trima and the Jane Tanang Kanka Kera Pipari. American Pirosu Malumu Chicha is Sam Tambushi, a Council Senator to Ramu Tamara. Trump got two Jaga, Downsu Navy, American and Jane Jimmy along, local Lunin, Lucibari, Tamra Trama, do it, Tamra, Messer Boy, Yuka Boy, Messer Boy, Martin, Nesset and Kanye, Downsu Rapti, Dita Gongjaziga, Dora Billion, Nase, Joe Gongjan, Nava, Tabby Mentor Doga, Nesa Lungu in the Patapi, not a song with it, Dora Titatamanga, Billion, Machada, Pira Pipari. ဒီကနေ့ဒုံလာဘက်မှာစံချိန်တင်ထားတဲ့အမေရိကန်စီးပွားရေးဂျံပီလယ်ရီကတ်လူကတနင်္ဂနွေနေ့မှာပြောပါတယ်။ဒီကြားလို့ရတဲ့စီးပွားရေးပညာရှင်တွေကတော့ဒီပေါ်တန်ရရှိထားချိန်မှာပဲအခုလိုပြောလိုက်တာပါ။ကောင်းမွန်တဲ့အခြေအနေတွေအများကြီးရှိနေပါတယ်လို့ကတ်လူကစီးအန်အင်တာနက်ဌာနကိုပြောပါတယ်။တမရတော်နယ်ထရမ့်ကဥမာအဖြစ်အခွန်နှုန်းထားလျှော့ချတာစီကံတမတ်ချက်တွေပြန်ရုပ်တာနဲ့တူကိုယ်တော်ရေးဆိုင
မနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
ဒီဝေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတဝမ်းမုတ်တုံမှုကြောင့်နှစ်ပေါင်း50ကျော်အတွင်းမကြုံစဘူးမြေကြီးတဲ့ဒဏ်ကိုခံနေကြရပြီးအခုချိန်ထိတေဆုံးသူ10ဦးတည်းမနည်းရှိတယ်လို့ထောင်ပေါင်းများစွာဥယျာဉ်ဆန့်ကွာဘေးလွတ်ရာရွှေ့ပြောင်းနေထိုင်ရတယ်လို့အစိုးရတာဝန်ရှိသူတွေပြောကြားချက်ကိုကိုကာပြီးသတင်းတွေမှာဖော်ပြပါတယ်။လက်ရှိမှာအေယာဝတီတန်လွင်စစ်တောင်းရွှေကျန်မြစ်ဘကိုးဘီးလင်းနိုင်တုံးမြစ်ငဝင်မြစ်တွေဟာစွန့်ရင်မှအထက်ကိုကျော်နေပြီးဒါဟာနှစ်ပေါင်း52နှစ်အတွင်းမှာအမြင့်ဆုံးဖြစ်တယ်လို့မိုးစလာညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်။မွန်ပြည်နယ်ကင်းပြည်နယ်ပဲခူးတိုင်းပတ်ဝန်းကျင်နယ်တိုင်းတချို့မှာကားလမ်းတွေရေလွှမ်းနေပြီးအဆက်အသွယ်ပြတ်တောက်နေတဲ့အတွက်အရေးပေါ်အကူအညီတွေတက်အခက်အခဲတွေရင်ဆိုင်နေရပြီးခုရက်ပိုင်းတွင်မှာပဲမုတ်တုံတွေကပိုပြီးအားကောင်းလာမယ့်အနေအထားလည်းရှိနေတာပါ။လူမှုဝန်ထမ်းကစေင်းနဲ့ပြည်နယ်နေရာချက်တိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့မြေကြီးပြည်ရေတိုက်ဆတ်မှုကြောင့်မြေပြိုမဲ့အန္တရာယ်ရှိနိုင်တဲ့ဒေသတွေကဒေသခံတွေကိုသတိပေးနေကြောင်းနဲ့တာဝန်ရှိသူတွေအရေးပေါ်ပြောင်းရွှေ့ခိုင်းပေါ့ပေါ့ဆက်ဆက်သဘောမထားဘဲလိုက်နာကြဖို့မှာကြားလိုက်ပါတယ်။အခုချိန်ထိတေဆုံးလာသူအနည်းဆုံး10ဦးရှိနေပြီ။ဝင်ရင်ရွှေ့ပြောင်းရသူပေါင်းက9,400ကျော်နေပြီလို့လူကယ်ပြန်ဝန်ကြီးဌာနအရာရှိသူကပြောကြောင်း AFP သတင်းမှာဖော်ပြပါတယ်။ဒါပြင်နေအတော်များများမှာဥယျာဉ်ဆန့်ခွာပြောင်းရွှေ့ဖို့ကြီးညာချက်တွေထုတ်ပြန်ထားပြီးမြန်မာနိုင်ငံတောင်ပိုင်းအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာရေဘေးဒုက္ခတဲ့စခန်း163ခုဖွင့်လှစ်ဆောင်ရွက်ပေးနေတယ်လို့ပြောကြောင်းလည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာ2015ဖြစ်ပေါ်တဲ့ရေကြီးရေရှမ်းမှုကြောင့်လူပေါင်း100ကျော်တေဆုံးခဲ့ပြီးသိန်းနဲ့ချီရေဘေးရှောင်ခဲ့ရတယ်လို့ရာသီဥတုထံအဆိုအဝါဆုံးခန့်တဲ့နိုင်ငံစင်းတဲ့မှာမြန်မာနိုင်ငံကိုထက်သွင်းသတ်မှတ်တာခံခဲ့ရပါတယ်
။နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာဇူလိုင်လ28နဲ့29ရက်နေ့တွေကပဲခူးတိုင်းနဲ့ရန်ကုန်တိုင်းတို့မှာတိုင်းဆက်တောင်းရှိသူအစဉ်စဉ်နဲ့တွေ့ဆုံပြီးတရားရေးပိုင်းလွှတ်တော်ပိုင်းဥချိုရေးပိုင်းကိစ္စရပ်တွေနဲ့ပတ်သက်လို့ပြောဆိုပါတယ်။အဲဒီတွေ့ဆုံပွဲတွေကိုပုဂ္ဂလိကသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်မရပါဘူးလေ။အထူးသဖြင့် Facebook လူမှုဆက်သွယ်ရေးကွန်ရက်မှာတက်လာတဲ့ဗီဒီယိုတွေအရမန္တလေး3ရက်ရဲ့လက်ရှိအားနည်းချက်တွေလွှတ်တော်အမတ်တွေတရားရေးပိုင်းနဲ့ဥချိုရေးပိုင်းကတာဝန်ရှိသူတွေရဲ့ပြောဆိုလို့ဆောင်မှုမှားယွင်းအားနည်းလွဲချော်ချက်တွေကိုသမ္မတဦးဝင်းမြင့်ကအထူးထောက်ပြဝေဖန်ပြောဆိုတာတွေတွေ့ရပါတယ်။အဲဒီထဲမှာမှနှစ်နေရာစလုံးမှာပိုပြီးအလေးထားပြောသွားတာကတော့တရားစီရင်ရေးပိုင်းနဲ့ပတ်သက်တာတွေပါ။ဘကိုးတိုင်းမှာပြောသွားတဲ့အထဲကျွန်တော်တို့ဘုရားမှာတစ်လုံးကမကြားတဲ့တရားရုံးအမိန့်တွေလည်းကြားနေရတယ်။ဒါတွေကလုံးဝမဖြစ်သင့်ဘူးလို့ထည့်ပြောသွားတာတွေ့ရပါတယ်။ရန်ကုန်တိုင်းမှာပြောသွားတဲ့အထဲမှာတော့ပြည်သူတွေစိတ်ဝင်စားနေတဲ့အဲဒီလိုအခြေအနေမျိုးမှာထောက်ရမယ်အဖြစ်အခက်အခဲဖြစ်တဲ့အခါကျတော့နာဝေမျက်စီဝေပြည်သူတွေသွေးအေးပြီးတော့မမေ့ပြော့ပြော့ဖြစ်တဲ့အချိန်မျိုးမှာအပြေထုတ်ကျင်တဲ့ဟာမျိုးဆိုရင်ကျွန်တော်တို့ရှေ့နေလူလည်းပါပါတယ်ဥပဒေရရှိလူလည်းပါပါတယ်တရားရုံးဆိုင်ရာတာဝန်ရှိသူတွေလည်းပါပါတယ်တရားနဲ့တရားနားလည်မှုလေးတွေနဲ့အဲ့ဒီအမှုတွေကိုအချိန်ဆွဲကြပါတယ်လို့ထည့်ပြောသွားပါတယ်ဒီကြောင်းသတင်းလောက်ကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ ဒီကနေ့အငင်းစားယူခွင့်ရှိတဲ့အသက်ကန့်သက်ချက်ကိုတိုးဖို့အတွက်အဆုတ်ပြုချက်ကိုတနင်္ဂနွေနေ့ကရုရှားနိုင်ငံမော်စကိုမြို့လယ်ကမှထောင်ပေါင်းများစွာစုဝေးပြီးဆန္ဒပြခဲ့ကြပါတယ်။လူလူထောက်ခံမှုကြားဆင်းနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝေဖန်တဲ့ကြွေးကြော်တန်တွေကိုအော်ဟစ်ပြီးတော့ဆန္ဒပြကြတာပါ။အတိုင်းခံလစ်ဘရယ်ပါတီကဦးဆောင်တဲ့လူစုလူဝေးဆန္ဒပြပွဲပါ။သမ္မ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကျော်ကျော်သိန်းတို့ကြီးညာတော့ခဲ့တော့ဟာအခုအရင်ဆုံးတော့မြန်မာတရားစီရင်ရေးကဏ္ဍနဲ့ပတ်သက်တဲ့သတင်းတွေကိုတင်ဆက်မှာပဲမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်တိမ်းဆောင်ရိုင်းနေတဲ့အခြေအနေကိုရောက်နေတာကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကဝန်ခံပြောဆိုလိုက်ပြီးတော့တက်တက်လုံးဝမကြားဘူးတဲ့တရားရုံးဆုံးဖြတ်ချက်တွေကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မှတ်ဖို့အတွက်အဆင့်ဆင့်တာဝန်ယူမှုနဲ့တာဝန်ခံမှုလှုပ်ဆောင်သွားကြဖို့ညွှန်ကြားလိုက်ပါတယ်ဘကိုးနဲ့ရန်ကုန်တိုင်းကအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံစဉ်သမ္မတကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါဟာသမ္မတအဖြစ်တာဝန်ယူပြီးချိန်ကစလို့ဦးဝင်းမြင့်ရဲ့ပထမဆုံးပြင်းထန်တဲ့တတိပေးချက်လည်းဖြစ်တဲ့ဆိုပြီးတော့ရှုမြင်မှုတွေရှိပါတယ်။ကိုညာဝဲအောင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။သမ္မတဦးဝင်းမြင့်ဟာဇူလိုင်28ရက်နေ့ကဘကိုးတိုင်းကိုတွားရောက်ပြီးဘကိုးတိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်တရားရေးဌာနနဲ့ဌာနဆိုင်ရာအရာရှိတွေကိုဘကိုးမြို့တော်ခန်းမမှာတွေ့ဆုံခဲ့တာပါ။အဲ့လိုတွေးဆောင်ချင်းမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတင်းဆောင်ပြိုလဲနေတဲ့အနေအထားမှာရှိပြီးဒါကိုပြန်လည်တက်မှတ်ရေးလှုပ်ဆောင်သွားကြဖို့သမ္မတဦးဝင်းမြင့်ကညွှန်ကြားသွားပါတယ
်။အမှုများကိုမလူအပ်ဖဲနဲ့မကြံ့ကြစေလိုပါဘူး။အမှန်မှန်နဲ့ညံ့ညံ့နဲ့ဖြစ်စီချင်ပါတယ်။မလူအပ်ဖဲနဲ့ကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့မြင်ကြားသိနေရပါတယ်။ဒါလည်းဆိုတော့ကျွန်တော်လည်းတရားလို့တော့ရှိနေလောကလာခဲ့တာပါ။တချို့တွေးဆနေတယ်လူတွေစိတ်ဝင်စားနေတယ်အဲ့ဒီလိုအမှုမျိုးဆိုလို့ရှိရင်ကိုလိုချင်တဲ့အခြေထုတ်ဖို့အတွက်အချိန်ဆွဲပြီးတော့လူတွေနားဝေးပေါ့လူတွေတွေးအေးပေါ့တရားရုံးရဲ့ဥပဒေအရာရှိတွေရဲ့ရှေ့နေတွေရဲ့ပေါင်းပြီးတော့ကြံဆောင်ရပါဒါမဖြစ်သင့်ပါဘူးအမှုကိုမမှန်နဲ့မြန်မြန်မဖြစ်စေချင်ပါဘူ
းတရားစီရင်ရေးနဲ့ပတ်သက်လို့အလားတူဝေဖန်ထောက်ပြမှုမျိုးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်နဲ့အခြားတာဝန်ရှိသူတွေကိုတွေ့ဆုံချိန်မှာလည်းထည့်သွင်းပြောကြားခဲ့ပါတယ်သမ္မတဦးဝင်းမြင့်ရဲ့အခုလိုတိုက်တွန်းပြောဆိုမှုဟာသူသမ္မတဖြစ်လာပြီးလေးလတာကာလအတွင်းတရားစီရင်ရေးစနစ်နဲ့ပတ်သက်လို့ပထမအဆင့်ပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့သုံးသပ်သူကတော့ HRC အာရှလူအခွင့်အရေးကော်မရှင်ကလူအခွင့်အရေးရှိနေဦးမင်းလွင်ဦးဖြစ်ပါတယ်
။အဲ့တော့တရားစီရင်မှန်တဲ့ညီပြူတာလောက်တဲ့ညီပါဖြစ်နေတယ်ဆိုတဲ့ကိစ္စဒီမှာအဓိကတာဝန်ရှိတဲ့သူတွေကိုယ်တိုင်ကိုယ်ကစက်စက်မှန်မှန်နဲ့ပြည်ရင်ကြောင်းလေးဖို့အတွက်ကျင်းမြန်ထန်တတိပေးသွားတယ်လို့ကျွန်တော်အမြင်ယူဆပါတယ်။ဒီလူများစိတ်ဝင်စားနေတဲ့ဒီရိုက်တာသတင်းတော်နှစ်ယောက်အဖန်ခံရတဲ့ကိစ္စအခုကုန်ဒီလူမျိုးမှုမှာလည်းအခုချိန်ထိအမိန့်မချနိုင်သေးတာတွေရတယ်။တရားစီရင်စနစ်ကအချိန်ကြာလေးအမှန်တရားပြောက်လို့ဆိုတာဘက်ကဥပ္ပိသွားနိုင်တယ်။နောက်ပြီးတော့တခါဒီကလေးရပိုင်းတွင်မှာပဲသေဥဆောင်အောင်ရွှေရဲ့လူသားမင်းရဲ့အိမ်ကကြာနေတဲ့ကိစ္စရတယ်မှာအမှုကြီးရုပ်ပိတ်ကိုရှင်းလိုက်တဲ့ကိစ္စဒါဒီကတရားစီရင်မှန်တိုင်းကိုလည်းအဓိကမိမောင်းထုတ်ပြတဲ့လုံးဝမဖြစ်သင့်တဲ့ကိစ္စရတယ်ဖြစ်နေတယ်
။သူကိုယ်တိုင်ကတရားလွှတ်တော်ရှိနေတဲ့ဦးဖြစ်တဲ့သမဏဦးဝင်းမြကလက်ရှိတရားစီရင်ရေးမှာမဖြစ်သင့်တဲ့ဆုံးဖြတ်ချက်တွေမြင်တွေ့နေရကြောင်းပြောဆိုပါရစေ။
ကျွန်တော်တို့ဘဝမှာတကယ်လုံးဝမချားတဲ့တရားဥပဒေတွေလည်းရှားနေတာ။ဒါဒီကလုံးဝမဖြစ်ဘူး။အမှုလိုက်ခဲ့တာလည်းကောင်းမနေဘူးဒီရတော့အမေတို့ခန့်ကြောက်နေဘူးဒါရဲကျွန်တော်လေးနဲ့ခံပါဘူးဆိုရက်ကကြတော့ကျွန်တော်တို့ကဖြစ်စီတင်တာဥပဒေနဲ့အညီပဲဖြစ်စီယူပရိုဆက်တော့ဘောဥပဒေနဲ့အညီပဲဖြစ်တာအားလုံးအတူတူပဲဖြစ်စီ ဘလဲမှုပြင်းတဲ့တရားစီရင်ဖြစ်ဖို့ဆိုလို့ရင်လက်ရှိတရားစီရင်နဲ့ပတ်သက်တဲ့ပြည်ထောင်စုတွေပြောင်းတရားစီရင်ဥပဒေတွေပြည်မှုဆိုင်ရာချေထုတ်ဟလာရောက်နေပေါ်ကျော်တရားမှချေထုတ်တတ်တရားဥပဒေစတင်ပြီးအဲဒီလိုဥပဒေတွေနဲ့အညီပဲအုပ်ချုပ်တယ်တရားစီရင်တယ်
ဘယ်လိုအမှုမျိုးဆိုတာကိုသမရဦးဝင်းမြင့်ကအတိအကျရည်ညွှန်းပြောဆိုတာမရှိပေမဲ့ဟာသာတရုတ်ဆောင်အောင်ရဲထွေတည်ဆုံးခဲ့မှုမှာတရားခံအဖြစ်ဖမ်းဆီးတရားရင်ဆိုင်နေရသူတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲပြန်လွှတ်ပေးလိုက်တာကြောင့်ဝေဖန်မှုတွေကြကြပြန့်ပြန့်ထွက်ပေါ်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ပြစ်မှုဆိုင်ရာအမှုတွေမှာနိုင်ငံတော်ကသာတရားလိုဖြစ်တယ်လို့ရှေ့နေဦးမင်းတွင်ဦးကရှင်းပြပါတယ
်တရုတ်ဆောင်အောင်ရဲထွေရဲ့ကိစ္စမှာဆိုလို့ရှိရင်လည်းပြည်မှုဆိုင်ရာအမှုတိုင်းမှာနိုင်ငံတော်ကတည်ရလို့ဖြစ်တယ်။အဲတော့နိနာစုကိုယ်တိုင်ကကြည်ကျင်နေဆိုရင်တော့မှကိုယ့်ရဲ့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ကြောက်ရအကြမ်းတရားရေးအတွက်အနောက်ဆက်ဖြစ်စီလောက်တဲ့အမှုမျိုးဆိုလို့ရှိရင်ဒီအခွင့်ပေးလို့ကမရဘူး။ဒါနိုင်ငံတော်မှာတာဝန်ရှိတယ်။အဲတော့ဒီလိုမျိုးအမှုရုပ်သိမ်းပြီးတော့ဥပဒေရာကြီးကလွှတ်လိုက်တယ်ဆိုတဲ့ကိစ္စရကမဖြစ်မင်းတဲ့ကိစ္စရအခုစိုးစိုးဝါးဝါးဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်
တရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအဆင့်ဆင့်လှုပ်သွားကြဖို့သမရဦးဝင်းမြင့်ကတိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်တာမျိုးမရှိရင်ဘယ်လိုအရေးယူဆောင်ရွက်မလဲဆိုတဲ့နည်းလမ်းကိုတော့အတိအကျပြောဆိုသွားတာမျိုးမရှိပါဘူးခင်ဗျာ
။ကုညာဝေးအောင်ပြောပြသွားတာပါ။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာပြည်ဆွေးနွေးကမ်းပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာနည်းပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးကျိုးကိုမဆုမြတ်မုံကအပိုင်းတော်မှန်ခွဲပြီးတော့အထူးစီစဉ်ပြစ်တင်ဆက်နေပါတယ်။အခုနောက်ဆုံးတတိယပိုင်းမှာတော့ဤပညာပြောင်းလဲကြောင့်မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ပြီးမှုပိုင်းဘလို့မျိုးပြောင်းလဲမှုတွေထပ်ဖြစ်လာနိုင်မလဲဆိုတာကိုတိုးတက်နေတဲ့ဤပညာနဲ့သတင်းမီဒီယာအပိုင်းတော်အဖြစ်မဆုမြတ်မုံကဆွေးနွေးတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ဒီနေ့ခင်မှာကိုနဲ့မကွာဆဲသွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိကျင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီ။သတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသစ်အသစ်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုတ်နီးပါးလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြီးကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်တံသတင်းပုံစံနဲ့ပေးတာကပို့ပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်။
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလည်းစီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါင်းအတန်းနဲ့ရှိချီတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်လာတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကတိတ်မကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဒီပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘယ်လိုပြောင်းလဲသွားနိုင်ပါသလဲကိုကြည့်ကျင်တဲ့အချောင်းရာကိုကိုကြည့်ကျင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ
်ကျွန်တော်တင်တဲ့ဒီလက်ရှိ traditional media လို့ပြောတဲ့ခုနကလို့ပေါ့နော်ပုံနှိပ်website လေအတိုင်းအတာတခုတည်းဟိုအခုက traditional အောင်ဖြစ်လာပြီ။အစကတော့ new media ပေါ့။ပြီးခဲ့တဲ့ဆယ်နှစ်လောက်က website ဆိုတာ new media ပေါ့နော်။အခုက website က traditional media ဖြစ်သွားပြီးတော့ social media က new media ဖြစ်လာတယ်ပေါ့နော်။အဲပြီးတော့ TV ပေါ့။ဒါတွေဆက်ရှိနေဦးမှာပါ။ပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါ။အဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content နေရှိဆိုတော့မေးခွန်းမရှိမယ်။ဒါပေမဲ့တစ်ဖက်မှာလည်း လူတွေကဘယ်လိုဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေမှာမူတည်ပြီးတော့လူတွေကတော့ဘယ်လိုပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လုပ်လာမှာအဲ့တော့ဘယ်လိုလဲဆိုဥပမာဖြင့်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး model စမ်းစမ်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ချင်တဲ့ဟာကိုအချိန်ကြီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှလည်းမဟုတ်သလိုသူတို့ဟိုဘယ်အချိန်မှကြည့်ရဆိုတော့လေကိုမမှန်းနိုင်ဘူးသူတို့ကြည့်ချင်တဲ့အချိန်သူတို့ကြည့်ချင်တဲ့ content ကိုပေးနိုင်မယ်ဆိုတော့ခေတ်ကဒါ3နှစ်အတွင်းမှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ကင် smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ
်အဓိကတော့ဒီ technology ကအမြဲတမ်းကြောင်းနေတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ mobile အသုံးပြုပြီးတဲ့ demand တွေပေါ့နော် demand ကအရင်များလာတယ်ဟုတ်ရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကြ data သုံးတဲ့ rate ကအရင်များလာတယ်ဆိုတော့ mobile operator တွေကအစားမလုပ်လာလဲဆိုတော့အဲဒါ data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ဘဲနဲ့ဥပမာ data ဘယ်လောက်ဝယ်ရင်ဗာပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပိုများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2နှစ်3နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့အဆင့်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။ဒီပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မယ့်နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါ internet ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမယ့်စင်ကုန်မှုကတော့ online ပေါ်မှာရှိလာရတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းအနားကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငင်းကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရည်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေ digital media လုပ်နေလို့ခံယူတာဆက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကျရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစင်းစားသေးတဲ့ဤပညာအစ်စ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းစင်ညာတိုင်းအဲ့သတင်းစင်ညာသူကကိုယ့်ရှိမှာမက်တက်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြားရမှာလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအမြဲတမ်းဟိုနားဆင်တာပါမျက်စိဖွင့်တာပါဒီအစ်စ်အဆန်းတွေကိုနိုင်ငံသားမှဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီရအခုကဒီငယ်စီးစားတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများနဲ့မျက်စိဖွင့်ထားဖို့လိုပါတယ်
ကျောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့ သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါရဲပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
Well, I think one of the big opportunities that comes with such a rapid adoption of technology is to segment
ပြောင်းလဲနေတဲ့နည်းပညာကိုအသုံးချတဲ့နေရာမှာအခွင့်အလမ်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါသတင်းအချက်အလက်မျိုးစုံကိုတစုတစည်းရဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပေးလို့ရပါတယ်ကိုပြတ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့စိတ်ကိုကောင်းတဲ့အခွင့်အလမ်းကြီးဖြစ်ပါတယ်
အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုတာချင်တယ်ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဦးထွန်းထွန်းနိုင်ကအကြံပေးပါတယ
်အဓိကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီပြည်ပင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဘာလဲဆိုတော့ reach နဲ့အိုးချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု take net ဆိုလို့ရှိရင်အဲ့နေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကြရောက်ကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးတော့ပေါ့နော်ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘလို့ဟာမျိုးကိုဒီလိုမျိုးဒီပြပ media တွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတော့တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာဒီ cover story လိုဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့သူတို့ဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်တန်မီဒီယာလေးတွေမလုပ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံသားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများလုပ်ပေးရင်တော့ကျွန်တော်တို့တန်းပြီမှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ဒီ information တွေပူရနိုင်မယ်ပေါ့ဟုတ်
သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်ပါလဲ
အဓိကအရေးကြီးတယ် smartphone မျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့ smartphone နေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်ပြီးတော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးနော်ဒါရေကူးရေးပို့ distribution production distribution အဲ့မှာ plus smartphone ကတော့ multi purpose use smartphone တွေပို့ပြီးတော့ဘာဖြစ်လာလိမ့်မယ်ဓာတ်ပုံဗီဒီယို text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလို့ဘာလို့လုပ်မလဲဆိုတော့ကျွန်တော်တို့ smartphone မှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာက smartphone တစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်တယ်အဲ့တော့ smartphone တွေရဲ့ဒီ multiple use ကပုံပြီးတော့များလာလိမ့်မယ် smartphone တွေအခုတည်းပုံများလာလိမ့်မယ်
smartphone တွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့တယ်လို့သတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီ smartphone တွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့် smartphone နည်းပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာချက်တွက်စဉ်းစားထားဖို့ကလည်းသိကိုအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဒါကတော့မဆုမြတ်မောတက်ဆက်သွားတဲ့မြမကြီးဆုနေကအစီအစဉ်ပဲဖြစ်ပါတယ်။ VOA American တိုင်းရဲ့တင်းနာနေနှစ်ဖက်အစီအစဉ်တွေကိုမနေ့9နိုင်တိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကိုအီးမေးလ်ကနေဆက်ဝေဖန်ကြံပြုလို့ရတယ်တိတိချင်းတောင်းကျင်ကြရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တဲ့ရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနာလေးမနေ့ခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်စေမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပင်းညီနားဆင်နိုင်ကြသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်သလိုအချိန်နဲ့တပင်းညီနားဆင်နိုင်သလိုပြန်လည်ပြီးတော့တွားရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းစီစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကဘာတလွားထူးခြားဆန်းပြသတင်းများစွာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါအခုရင်းဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်တော်ရရှင်တွေအတွက်တော်ရရှင်တွေအချင်းချင်းပေးပို့တဲ့မြစ်တာတေးလက်ဆောင်တချင်လေးတပုတ်နဲ့ဖြောပြပေးမှာဖြစ်ပါရဲ့နော်။အခုတော့တော်ရရှင်တွေရေးလာတဲ့မှတ်ချက်တို့လေးတွေပြောပြပေးချင်ပါသေးတယ်။တော်ရရှင်ချစ်ကျွန်ဆန်ကဘုန်းကြီးကျောင်းသားဘဝတွေကနားထောင်နေတာအခုကျွန်တော်အသက်35နှစ်ဝင်းကျင်ရှိပါပြီတဲ့ VOE ကိုအမြဲတမ်းအားပေးပါရင်လို့ရေးလာပါတယ်ချွတ်ချွတ်မောင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE VOE မိသားစုတွေနေ့တက်မှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ချွတ်ချွတ်မောင်အပါအဝင် VOE နားရှင်နဲ့တော်ရရှင်တွေအားလုံးရောမြန်မာလူထုအားလုံးရောနေ့တက်စာတိုင်းမှာလုပ်ငန်းကံကံအားလုံးအရာအလုံးအဆင်ပြေပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်မုဒ္ဒရာဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ငင်းငင်းရေးနဲ့မင်္ဂလာသတင်းတွေရရှိပြီးတော့ကြီးညာပေးနိုင်စေပါစေတဲ့ဟုတ်ကဲ့ကျမတို့လည်းငင်းငင်းရေးသတင်းတွေမင်္ဂလာရှိရဲ့အကြောင်းတွေကိုပဲသတင်းအဖြစ်နဲ့တင်ပြရချင်တာပါနော်ဒါမဲ့လည်းကြွားကြီးမှာဖြစ်ပြနေတဲ့အရာတွေအလုံးကတော့မင်္ဂလာသတင်းတစ်ခုလည်းမဟုတ်ပါဘူးထက်လွင်အောင်ဆိုတဲ့တော်ရရှင်ကတော့ပြည်ရင်းသတင်းနိုင်ငံတကာသတင်းသတင်းသုံးသပ်ချက်တွေအချိန်နဲ့တပင်းကြီးတရားရဲ့အတွက်ကောင်းပါတယ်စော်ဘွားလေးမြင့်ဆွေဆိုတဲ့တော်ရရှင်ကလည်းမြန်မာပြည်ကပေးစာများကဏ္ဍကိုနှစ်သက်မိပါတယ်။မြန်မာနိုင်ငံအနှံ့ကအကြောင်းတွေကိုအချိန်တိုတိုရင်းမှာအမြဲဆုံးသိနိုင်လို့စိတ်ဝင်စားစရာရှိပါတယ်။ကျေးဇူးပါလို့ရေးလာပါတယ်။လူကလေးဆိုတဲ့တော်ရရှင်ကတော့သူ့ရဲ့အဖိုးလက်ထက်ထဲကအဖိုးနဲ့အတူတူ VOE ကိုနားထောင်လာတာအခုသူ့ကိုယ်တိုင်လည်းရေဒီယိုလေးတလုံးဝယ်ပြီးတော့နားထောင်ဖြစ်ပါတယ်လို့ရေးလာပါတယ်
။မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရှင်လန်းကြပါစေလို့ရှေးဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ VOE ရဲ့ထုတ်လွှင့်ချက်အစီအစဉ်တိုင်းကအလုံးကောင်းပါတယ်ဒီချက်မကကောင်းတာတွေကိုလည်းအများကြီးစူးစမ်းပြီးလွှင့်ပေးနိုင်ပါစေလို့မျှော်လင့်ပါတယ်ကျွန်တော်အဖိုးကရေဒီယိုအသံလွှင့်ချက်တွေကိုအရန်ချိန်ပြီးခုံဝင်လေတော့ကျွန်တော်ငငယ်လေးတည်းက VOE နဲ့မစိမ့်ပါဘူးဝမ်းစာရှာစားနေရလို့ဒါအမြဲနားထောင်မှဖြစ်ခဲ့ပေမဲ့အခုတော့ရိုးတရားမှအလုပ်လုပ်ရင်ဖုန်းလေးတစ်လုံးဝယ်ခိုင်းပြီးနေ့စဉ်နားထောင်နေတာတစ်နှစ်ကျော်လာပါပြီအကြိုက်ဆုံးကတော့မြန်မာပြည်ရေးနဲ့တိုက်ရိုက်လေလိုက်ပါအလုံးပြည်အောင်တော့နေ့စဉ်အလုပ်ရှင်လေးဖယ်ပြီးနားထောင်အားပေးပါတယ် VOA ဖွဲ့ကြီးကျမ်းမာပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအလုံးလုံးရင်တစ်ဖက်ကလည်းအားတဲ့အချိန်တည်းမှာပြေလွာ VOA ကိုနားဆင်အားပေးရဲဆိုလို့အထူးကျေးဇူးတင်ပါတယ်နော်ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ဖို့အဆင်ပြေတယ်ဆိုရင်လည်းအင်တာနက်ပေါ်က Facebook VOA စာမျက်နှာပေါ်မှာကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်လို့သတင်းပေးချင်ပါတယ်ရှင်VOE ကိုချီးကျူးစကားပြောရင်လည်းရင်ဖွင့်လာတဲ့တော်ရရှင်ကတော့အယောဆိုတဲ့တော်ရရှင်ဖြစ်ပါတယ်
မင်္ဂလာပါ VOA အဖွဲ့သားများခင်ဗျာကျွန်တော် VOA တိုက်ရိုက်ထုတ်လွှင့်မှုမှာအမြဲနားထောင်ဖြစ်ပါတယ်အခုလိုတိုင်းတစ်ပါးမှနေပြီးမြမအတန်နဲ့ကဘာနဲ့မြန်မာသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်ပေးနေတာကိုဂုဏ်ယူဝမ်းသာသလိုကျေးဇူးလည်းတင်ပါတယ်မြမရေးသုံးသက်ချက်မှာလမ်းပန်းဆက်သွယ်ရေးကိစ္စကိုဝေဖန်သုံးသက်စီလိုပါတယ်ဘာကြောင့်လဲဆိုတော့မြမပြည်နေရာအနှံ့မှာပွင့်လင်းရာသီမှာအစိုးရတည်လက်ထက်လမ်းကိုအဓိကထားလှုပ်ဆောင်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းလမ်းတွေဟာဘိုးရသည်မှာတော့တလားတော်မခံပါဘူးခဏဆိုပြက်ပြီသူများနိုင်ငံကဆိုရင် တစ်ခေါက်လို့ရင်အနည်းဆုံး10စုနှစ်တော့ခံနေပြကျွန်တော်တို့နိုင်ငံကဘာဖြစ်တာလဲလူကြီးပိုင်းမကောင်းတာလားအင်ဂျင်နီယာတွေကပဲမကောင်းတာလားဝေဖန်သုံးသပ်ဖို့လိုနေပါပြီ VOA ရဲ့ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာလမ်းတွေဆူလွန်းလို့ပါဆိုပြီးသူကစာရေးရင်ဖွင့်လာတာပါဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနောက်ပြီးရုပ်မြင်သံကြားကနေပြောတင်ဆက်ပေးတဲ့အစီအစဉ်လေးကိုသောရရှင်နေကြည့်ရှုနားဆင်ပြီးတော့သောရရှင်နေသူတို့ရဲ့ကိုပိုင်းတင်ပြယူဆချက်တွေကိုအောက်မှာမှတ်ချက်တွေလာပြီးရေးကြသလို VOA email စာမျက်နှာကိုလည်းရေးပို့ကြတာတွေ့ရပါတယ်။ကျွန်တော်တို့အပတ်စဉ်တင်ဆက်နေတဲ့အစီအစဉ်တစ်ခုဖြစ်တဲ့ဓာတ်ရိုက်လေလံအစီအစဉ်အတွက်တော့သောရရှင်နေကတယ်လီဖုန်းနံပါတ်ပေးပို့ပြီးတော့ကိုရိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြသလိုတချို့သောရရှင်နေကတော့သူတို့ဝင်ပြီးဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာရေးပြီးတော့ပေးပို့လာတာရှိပါတယ်ရှင်။အဲ့ဒီခါမှာကျွန်တော်တို့ဒီအဲ့ဒီတင်ဆက်တဲ့အစီအစဉ်ရဲ့အချိန်အလိုက်နောက်ပြီးတော့ပါဝင်မှုရှိတဲ့သောရရှင်နေများများဆိုတာပေါ်မှာမူတည်ပြီးတော့တချို့သောရရှင်နေတိကျဆွေးနွေးလာတဲ့အမြင်တွေကိုလည်းမဖော်ပြလိုက်နိုင်မင်းနဲ့အချိန်ကုန်သွားတတ်တာရှိပါရဲ့နော်။ပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးသွားတဲ့အကြောင်းအရာတစ်ခုကိုတော့သောရရှင်နေအဲ့လိုပဲတော်တော်လေးကိုတုံ့ပြန်လာကြတာတွေ့ရပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုပြီးတော့ဆက်သွယ်လာတဲ့သောရရှင်နေများသလိုစာရေးပြီးတော့ပို့လာတဲ့သောရရှင်နေလည်းများပါတယ်။ဒီမှာသူတို့ရဲ့အမြင်တွေကိုထည့်ပေးဖို့ရွေးချယ်ထားတဲ့စာတချို့ကြံသွားခဲ့တာကိုကျွန်မအချိန်ရလောက်ဖော်ပြပေးချင်ပါတယ်။ဆွေးနွေးတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကလွတ်လပ်ရေးဖခင်ကြီးပိုချိုးအောင်ဆန်းရဲ့ရုပ်တုတွေဒေသအသီးသီးမှာစိုက်ထူတာအပေါ်မှာကံဝဲမှုတွေထောက်ခံမှုတွေစူးစူးညံ့ညံ့ဖြစ်ပေါ်နေတဲ့ကိစ္စပဲဖြစ်ပါတယ်။အဲလိုမျိုးပိုချိုးကျေးရုပ်တည်ဆောက်မှုအပေါ်မှာအမြင်မျိုးမျိုးကိုသောရရှင်တွေဆွေးနွေးလာကြတာမှာဗန်လျန်နှင်းဆိုတဲ့သောရရှင်ကဖျူရဖွဲ့သူဖွဲ့သားတွေအားလုံးကျမ်းမာကြပါစေ။ကျွန်တော်ဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပိုကြိုက်ပါတယ်ဆိုတော့ပြောလာပါတယ်။သူကသူကြိုက်တယ်လို့ပြောတဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့သူ့ရဲ့အမြင်ကိုအခုလိုစာရေးပို့လာတာပါ
။မင်္ဂလာပါ။ဓာတ်ရိုက်လီလိုင်းကိုပို့ပြီးကြိုက်ပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ချင်းလူမျိုးတွေမှာရုပ်ထုလုပ်ခြင်း၊ရုပ်ထုကိုအမျက်တနှိုးထားခြင်းလုံးဝမရှိပါဘူး။လူရုပ်ထုမဆိုတာနဲ့ဘုရားသခင်ရဲ့ရုပ်ထုလည်းမလုပ်ပါဘူး။ထာဝရဘုရားသခင်ကလည်းရုပ်ထုမလုပ်ဖို့မထားဖို့ပြင်းပြင်းထန်ထန်တားမြစ်ထားတာပါလူတိုင်းအတွေ့အခေါ်ယူဆမတွေ့ကြပါဘူးထာဝရဘုရားရဲ့ရုပ်ထုမထုလုပ်ထားတာနဲ့မယူအသေးမမြန်လို့မကိုးကွယ်ဘူးလို့ယူဆရင်အများကြီးမှားပါလိမ့်မယ်ဘုကျုပ်သာဆိုရင်ဒီလိုအရမအလုံမျိုးလုံးဝမလုပ်ဘူးလို့ယုံပါတယ်ဘုကျုပ်ရုပ်ထုကိုပိုက်ပြီးဘုကျုပ်စိတ်တက်မရှိပဲအတရားရမအနိုင်ကျင့်ဘိုးကြတာကိုတော့တမလွန်ကဘုကျုပ်ကနေဝမ်းနည်းနေလိမ့်မယ်လို့ယုံပါတယ်ဘူဂျုတ်ရုပ်တုဆိုင်ကျင်တဲ့သူတွေကဘူဂျုတ်ကိုချင့်ရင်တန်ဖိုးထားရင်ဘူဂျုတ်စိတ်တက်လိုမျိုးအရင်မွေးကြပါလို့ပြောလိုက်ပြစီဗျာကျေးဇူးတင်ပါတယ
်ဘူဂျုတ်ကိုချစ်တာကဘူဂျုတ်ချေးရုပ်ထားစရာမလိုပါဘူးဘူဂျုတ်စိတ်တက်ကိုအတူယူပြီးလိုင်းနာအကျင့်ကြံမှုပဲလိုပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်သောရရှင်ကလည်းသူ့လိုပဲသဘောထားရှိသူပါသောရရှင်တူတူဆန်ကလည်းတိုင်းသားဒေတာတွေမှာဘူဂျုတ်ချေးရုပ်တွေလိုက်ပြီးမဆိုင်ထူတင်ပါဦးတဲ့သူ့ရဲ့ခံယူချက်ကဘလို့နဲ့အခုလိုပြောလာတာပါလဲ
စစ်မှန်တည်ငြိမ်တဲ့ဖက်ဒရယ်ပြည်ထောင်စုအစ်စ်ဖွဲ့စည်းတိဆောက်နိုင်ခြင်းမရှိသေးတဲ့၍ပြည်내ဒေသတွေမှာဗိုလ်ချုပ်ခြေရုပ်ကိုလုံးဝမဆိုင်ထူသင့်ပါအထူးသဖြင့်ရင်းချက်သောဒီမိုကရေစီနိုင်ငံရေးယဉ်ကျေးမှုအခြေမခံတဲ့၍ပြည်내ဒေသတွေမှာဗိုလ်ချုပ်ခြေရုပ်တွေကိုလိုက်ဆိုင်ထူတာဟာသက်ဆိုင်ရာပြည်내တွေကတိုင်းရင်းသားလူမျိုးစုတွေကိုဗိုလ်ကျအနိုင်ကျင့်တာပဲဖြစ်ပြီးတော့အဲ့လိုအတရားဓမ္မနီးနဲ့ဆိုင်ထူထားတဲ့ဗိုလ်ချုပ်ခြေရုပ်တွေကိုအခြေခံပြီးတော့လည်းပြဿနာတွေဖန်တီးပေါ်ပေါက်နိုင်တာကြောင့်ဖြစ်ပါတယ်ဥပမာအားဖြင့်တလောကပဲကချင်ဒေသမှာရှိတဲ့ဗိုလ်ချုပ်ခြေရုပ်ကိုတိုက်ခိုက်တာကဒေသခံတိုင်းရင်းသားတွေကဖြစ်နိုင်တယ်လို့လူမျိုးရေးအရနားလည်မှုလွဲမှားစေဖို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလည်းဖြစ်နိုင်ပါတယ်။အခုအချိန်မျိုးမှာတိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်ခြေရုပ်တွေမဆိုင်ထူတင်ဘူးဆိုတာကျွန်မသဘောထားကိုဒီဆွေးနွေးကမ်းမှာပြောချင်ပါတယ်။
တိုင်းရင်းဒေသတွေမှာဗိုလ်ချုပ်ခြေရုပ်တွေလိုက်ပြီးဆိုင်ထူတာမတင်တော့ပါဘူးလို့ဒီသောရရှင်တွေကပြောလာတဲ့အချိန်မှာနောက်ထပ်သောရရှင်တယောက်ကိုခင်မာဦးမြိုင်းလိုရေးထားပါတယ်ညာမျိုးကထင်ပါရဲ့နော်သူကလည်းမြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက်ပတ်စံပိုသုံးတင်ပါရဲ့အခုလိုမျိုးရုပ်ပြတက်တဲ့အပေါ်ယံကိစ္စရပ်တွေမှာငွေချေမသုံးဆွဲတင်ပါအောင်ဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင
်ပညာရေးကျန်းမာရေးလက်ဖက်ဆက်သွယ်ရေးလက်စစ်မီးရရှိရေးကဏ္ဍပေါင်းစုံလိုအပ်ချက်တွေအများကြီးရှိနေတာကိုသိသိချင်းနဲ့ဗိုလ်ချုပ်ရုပ်ထုတွေကိုဘာလို့များငွေကုန်ကြေးကျခံပြီးတိုင်းနဲ့ပြည်နယ်မြို့ရွာနဲ့တည်နေကြလဲဆိုတာကိုနိုင်ငံသားတစ်ယောက်အနေနဲ့စဉ်းစားလို့မရပါဘူးကြက်ချက်နီးနေလို့ရဲ2020အတွက်ပါတီရဲ့ image အဖြစ်သုံးကျင်လို့တည်တာပါလို့ပြောရင်မှားပါလိမ့်မယ်။ဗိုလ်ချုပ်ဆန်းကမြန်မာပြည်ရဲ့ခေါင်းဆောင်ပါ။ရုပ်ထုဖြစ်မြောက်ရေးအတွက်အလွန်ငွေထည့်ဝင်ကြတဲ့လူရှင်များအားလုံးခင်ဗျားတို့မြို့နယ်ပြည်မှာပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စစ်မီးတွေပြည့်စုံနေကြပြီလား။နိုင်ငံတော်စီးပွားရေးအချက်အလက်ပေါ်နေချိန်မှာအဲ့ဒီပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စစ်မီးရရှိရေးတွေမှာထည့်ဝင်လှူဒါန်းလိုက်ရင်ပိုပြီးအကျိုးရှိမယ်လို့ထင်ပါတယ်။
ဒီတော့ရှင်ကိုခင်မာဦးကနိုင်ငံတော်စီးပွားရေးအကြက်တဲပေါ်နေတဲ့အချိန်မှာတခြားပို့ပြီးအရေးကြီးတဲ့ကိစ္စတွေအတွက်ဒီငွေကြေးကိုတုံးဆွဲလိုက်ပါလို့အကြံပြုလာတာဖြစ်ပါတယ်သူတို့တွေကဒီပြီးခဲ့တဲ့အင်္ဂါနေ့တိုက်ရိုက်လိုင်းဆွေးနွေးခဲ့မှာ ထက်ပြီးတော့ဆွေးနွေးပြီးတို့ရဲ့အမြင်တွေကိုရေးပို့လာကြတာဖြစ်ပါတယ်အခုလိုမျိုးစာရေးပြီးတော့ပို့လာတဲ့အချိန်မှာဒီမှာအားလုံးကိုမဖော်ပြနိုင်တဲ့အတွက်ကြောင့်မလို့တောင်းပန်ပါတယ်เนาะကျမတို့စာရေးတော်တော်များများဖော်ပြနိုင်လိုက်တဲ့အခောက်တွေလည်းရှိပါတယ်ဒီလိုဆွေးနွေးတဲ့အကြောင်းအရာပေါ်မှာတော်ရရှင်နေများများပါဝင်မှုမပါဝင်မှုပေါ်မှာမူတည်ပြီးတော့အခုလိုဖြစ်သွားတာလည်းဖြစ်ပါတယ်နားလည်ပြီးတော့နော ေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုဒေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးခြင်းပါရှင်ဒီဘက်ဒေးတောင်းလာတဲ့သူကတော့ဗီဒီယိုကိုမကြာခဏအစာရေးရတဲ့စာရေးဆရာမစုမီကိုဖြစ်ပါတယ
်မင်္ဂလာပါ VOA VOA ကိုနားဆင်ကြတာဆယ်စုနှစ်ကြာခဲ့ပါပြီပြပမီဒီယာတွေကိုနားဆင်တတ်တာကဖေဖေစီကအမွေတခုပါငဲငယ်ကလေးတွေကကြားလာခဲ့နားဆင်ခဲ့တာဆိုတော့ VOA ကိုနားမထောင်ရရင်မနေနိုင်တော့ဘူးအမြဲနားထောင်ဖြစ်ပါတယ် VOA ကိုတခါမှစာမပို့ဘူးမရေးဘူးပါဘူးဒါကြောင့်အမှားပါရင်လည်းနားလည်ခွင့်လွတ်ပေးပါလို့အခုမြမပြီကပေးစာများအစီအစဉ်မှာတချင်းတောင်းညင်လို့ပါမမအေးသနာကျော်ရေမမနဲ့အတူစုမီရဲ့စာဖတ်ပရိသတ်တွေလည်းနားဆင်နိုင်ဖို့တချင်းလေးတစ်ပုတ်လောက်လွှင့်ပေးပါနော်ဘာတချင်းမဲလွှင့်ပေးလွှင့်ပေးမမအဆင်ပြေတဲ့တခြင်းလေးတစ်ပုတ်လောက်လွှင့်ပေးပါလို့တောင်းဆိုပါရစေ။ကျေးဇူးအများကြီးတင်လျက်ပါရှင့်။ VOA ဓာတ်ထမကအောင်မြင်ပါစေလို့ဆုတောင်းလိုက်ပါရယ်
။ဒီလိုဒီတစ်ပတ်တော့စုမီကိုဘာတခြင်းလေးပဲဖြစ်ဖြစ်တခြင်းလေးတစ်ပုတ်ထုတ်လွှင့်ပေးပါဆိုလို့အင်ချစ်တီဆိုထားတဲ့တခြင်းလေးတစ်ပုတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါရယ်။သူ့ရဲ့အဖေအစိုးရကြီးချစ်ကောင်ဟောရင်တော့အရန်ပောက်ခဲ့တဲ့တခြင်းကိုသူကသူ့ရဲ့အသွင်တင်းနဲ့ပြန်ပြောတည်ဆိုပြထားတာဖြစ်ပါရယ်။အချစ်ကျင်ညာစာတန်းဆိုတဲ့တခြင်းကိုဒီတွေးထောင်းတဲ့စုမီကိုနဲ့သူ့ရဲ့ချစ်ပိရိသက်တွေနောက်ပြီးတော့ VOA တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်အားပေးကြည့်ပါအောင်နော
်။အာမေကူယုံကြည်ရမလဲ Hey ။နာအနာကမရောလေဘူး။စပွဲပီးစားမျိုးပြန်ချီလို့စိတ်ကူးတွေကောင်းချူလေ
ချစ်သည်ဆိုထားတဲ့အချစ်ကြီးညာစာရင်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့ဒီနေ့လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့ချင်း VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လဲ Facebook စာမျက်နှာတို့မှာပြန်ပြီးတော့တွားနားဆင်နိုင်ပါတယ်နော်။ကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။The local loneliness is in one day Mango never sell blue I should
ဒါတော့မအီတနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပိဇာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီးသူအောင်မင်းရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ကရားဝန်ကြီးချုပ်အင်အား၃ခုကြားမှာညှက်သွားခဲ့သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မိုက်အင်ဂျင်နီယာကကူညီတက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။အခုရက်ပိုင်းနိုင်ငံရေးသမားတွေတိုင်းရင်းသားအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေမီဒီယာသမားတွေကြားစိတ်ဝင်စားဆုံးကိစ္စတစ်ခုကတော့ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူဖို့ကြိုးစားတဲ့ကိစ္စဒေသခံတိုင်းသားလူငယ်တွေနဲ့အစုဖွဲ့တွေကဆန့်ကျင်ကန့်ကွက်ကြတဲ့ကိစ္စဆန့်ကျင်ကန့်ကွက်သူတွေကိုရဲတပ်ဖွဲ့ကအရေးယူဖမ်းဆီးတဲ့ကိစ္စပြဿနာကိုဖြေရှင်းနေတဲ့ပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြောတဲ့စကားအဲ့ဒီပြောစကားကိုတပ်မတော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကိုမသိလို့ပြောတဲ့စကားအဖြစ်သတင်းထုတ်ပြန်တာစတဲ့ဖြစ်စဉ်ဖြစ်ပါတယ်တကယ်စိတ်ဝင်စားဖို့ကောင်းတာကပြည်내ဝန်ကြီးချုပ်ရဲ့ပြဿနာဖြေရှင်းနေရပုံပါဝန်ကြီးချုပ်ဟာဗိုလ်ချုပ်ကျေးရုပ်စိုက်ထူလို့တဲ့ NLD အင်အားစုတွေကတစ်ဖက်ဗိုလ်ချုပ်ကျေးရုပ်စိုက်ထူတာကိုဆန့်ကျင်တဲ့ဒေသခံတိုင်းသားတွေကတစ်ဖက်တပ်မတော်ဘက်ကလည်းသူ့ပြောစကားကိုမထောက်ခံဆိုတဲ့ဗေးကျနံကျအခြေအနေတွေရောက်သွားပုံရပါတယ်ခုဒီပတ်အဲ့ဒီကြောင်ဆွေးနွေးတင်ပြသွားပါမယ်
အခြားသောမြို့ရွာများမှလိုပါပဲကရားတီနယ်လိုက်ကော်မြို့မှလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူဖို့ကြိုးစားမှုဖြစ်ပေါ်လာပါတယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရတွေကတော့အခုလိုဗိုလ်ချုပ်ကျေးရုပ်စိုက်ထူတဲ့ကိစ္စသူတို့အစိုးရသူတို့ပါတီကလုတ်ကင်ဆောင်ရွက်နေတာမဟုတ်ပြည်သူတွေကသူတို့ဘာသာဆောင်ရွက်တာဖြစ်တယ်လို့ပြောကြပါတယ် NLD အစိုးရ NLD ပါတီကတိုက်ရိုက်အကောင့်ထဲဖော်ရမျိုးမဟုတ်ဘူးဆိုပေမဲ့ဗိုလ်ချုပ်ကျေးရုပ်စိုက်ထူဖို့ကြိုးစားကြသူတွေကတော့ NLD ပါတီဝင်တွေပါတီလိုလားသူတွေဖြစ်ဖို့များပါတယ်။ကရားတီနယ်လိုက်ကော်မျိုးကန်တာဟေဝန်ပန်းတံတွင်ဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးဖြစ်မြောက်ရေးကော်မတီကတော့ကရားတီနယ်အစိုးရကိုယ်တိုင်ဥဆောင်ဖွဲ့စည်းအကောင့်ထဲပေါ်ပေးခဲ့တာပါ။နောက်တော့အလုံးသိကြပြီဖြစ်တဲ့အတိုင်းဒေသခံတိုင်းရင်းသားလူငယ်တွေနဲ့အစုအဖွဲ့တွေရဲ့ကန့်ကွက်မှုထွက်ပေါ်လာပါတယ်။တကယ်တော့အဲ့ဒီကန့်ကွက်ကြရဲဆိုတဲ့ဒေသခံလူငယ်ခေါင်းဆောင်တွေဆိုတာကလည်းတခြားသူတွေမဟုတ်ပါဘူး။တချိန်ကစစ်အာဏာရှင်စနစ်ကိုတွန်းလှန်ရမှာအနစ်နာခံအပင်ပန်းခံပါဝင်ခဲ့ကြတဲ့ NLD လှုပ်ရှားမှုတွေမှာဝင်ပါဝင်လုခဲ့ကြတဲ့နောက်ဆုံး2015မှာ NLD ပါတီအနိုင်ရအောင်ကူညီခဲ့ကြတဲ့ကရင်နီလူငယ်တွေပါအဲ့ဒီကရင်နီလူငယ်တွေရဲ့အကြောင်းပြချက်ကတော့သူတို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုလေးစားမျက်နှာတံပိုးထားတယ်အထူးသဖြင့်ဗိုလ်ချုပ်အောင်ဆန်းစ조사ရယူပေးခဲ့တဲ့ပင်လုံသဘောတူညီချက်တိုင်းရင်းသားတန်းတူရေးဂတိကဝတ်အဲ့ဒါတွေဖြစ်တဲ့အကြောင်းသူတို့အနေနဲ့ Federal ပြည်ထောင်စုလိုလားတယ်။တိုင်းသားတန်းတူအခွင့်အရေးလိုလားတယ်။ဗိုလ်ချုပ်ရဲ့သဘောထားဂတိကဝတ်တွေကိုလိုလားတယ်။အဲ့ဒါတွေမပါတဲ့ဗိုလ်ချုပ်ရုပ်ထုတသက်ကိုတော့လက်မခံနိုင်ဘူးဆိုတာပါပဲ။အခြားတစ်ဖက်မှာလည်းတိုင်းသားတိုင်းသူတို့အလေးမြတ်ပြုရာခေါင်းဆောင်တွေအတီးတီးရှိကြသလိုသူတို့မှလည်းရှိတဲ့အကြောင်းအဲ့ဒီတက်ဆိုင်ရာလူမျိုးစုတွေရဲ့ခေါင်းဆောင်အထိမ့်မဲ့ရုပ်ထုတွေအတိမတ်ပြုမခံရသေးခင်ဗိုလ်ချုပ်ရုပ်ပုံလာပြီးစိုက်ထူတာဟာမသင့်တော်တဲ့အကြောင်းစတာတွေပဲဖြစ်ပါတယ
်။ဒီလိုနည်းနဲ့ကံကွက်သူတွေကဆန္ဒပြကင်းဒီပြည်သမိုင်းကြောင်းနဲ့ဆိုင်တဲ့ဆိုင်ရွက်တွေဝေးအစိုးရနဲ့ရဲတပ်ဖွဲ့ဘက်ကတော့ဆန္ဒပြမှုတွေဟာဒီဇယ်ဥတွေနဲ့မညီဘူးဆိုပြီးတားမြစ်ခေါင်းဆောင်တွေကိုဖမ်းပြီးတရားရုံးဖို့တရားစွဲခံရအာမခံမယူလို့အချုပ်ကျဆိုတဲ့အနေအထားမျိုးရောက်လာတာဖြစ်ပါတယ်ဒီလိုခြေနေထိရောက်လာတာတော့ပြည်내ဝန်ကြီးချုပ်ဟာကံကွက်ဆန္ဒပြတဲ့လူငယ်တွေပြည်내တွေကလက်နက်ကင်ဖွဲ့တွေအခြားအင်အားစုတွေနဲ့တွဲဆုံဆွေးနွေးတာမျိုးလုပ်ခဲ့ပါသေးတယ်ဒါပေမဲ့ပြည်လည်းမှုမရသလိုအစင်မပြေမှုတွေထပ်ပြီးပေါ်ပေါက်ခဲ့ပြန်ပါတယ်။အဲ့ဒါကတော့ဝန်ကြီးချုပ်ရဲ့ပြောစကားတစ်ခွန်းကျောက်ပါ။အပြည့်စုံကတော့ဒီလိုမျိုးစူပူတောင်းကြမှုတွေမငြိမ်သက်မှုတွေဖြစ်လာရင်ကျွန်တော်ကိုယ်တိုင်ကလည်းတပ်မတော်ကိုတာဝန်ပေးမှာဖြစ်ပါတယ်။ထိန်းသိမ်းရမှာဖွဲ့စည်းပုံအခြေခံဥပဒေအရသူ့မှာတာဝန်အပြည့်အဝရှိနေတယ်။ Tuaro Pishin Tai Dadigo Pishia Ma Pibare. General Dima Lua Lanyu Mudi, Pedro Ma Pibare. The Galo Jore Jara Ma Pilaga, General Yeta Pu Inaga and Nelly Bear, Ero Tago Lulushi, Tugu Ten Kaimu and Make Bia Me. Tawan Bia Me, Dajanoya looks on Ame Tawan Pide, so you pibare. Dioso Jago, Dina and Yazu de Bega, Kaka di Pijabare. When you have Sanapiara, sit down and name will change out the Subi Pibare.
Eddie Luce, Nyaga, Matimla Bay, Trouble, Laragaro, Demro Bega, the name Topian Jabba, Demro, the name, Janjai, Topian Jatema, Baragaro, a Yevo, Chini, near Batae, Pazibo, Chigan Ubidi, Natal Shikuni, a cancer dip, Boma, Lea de Sene, Lea Sene, Lea Satoma, Belo Loa Mesura, Popia Tabida, Demro Bagu, Darwin, Luenine, the Gay Lobanguiha, Tamara Mabe Shigi, Winjijo de Mamashi, a jong, Gayabine, Winjijo Nine, a Chigan Ubidigu, Nalemu. လွဲမှာစွာ၎င်း၏ချင်းချင်းယူဆခြင်းအတိုင်းပြောဆိုခဲ့ခြင်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်လဲဝင်ကြီးချုပ်ဦးအယ်ဖောင်ရှိုးနားလည်မှုလွဲခဲ့တာပါ။သူပြောသလိုဆန္ဒပြမှုတွေကြီးမားမယ်ရဲတပ်ဖွဲ့ကလည်းမလုံလောက်ဘူးဆိုရင်သမရစီတင်ပြသမရကသာပြည်ထောင်ဝင်ကြီးကိုညွှန်ကြားပြီးလွိုက်ကော်ကိုရဲတပ်ဖွဲ့ဝင်အင်အားထပ်ပေါ်လာမျိုးလုပ်နိုင်ပါတယ်။အခြားနည်းလမ်းတွေလည်းရှိန ဖြည့်ရှင်းခိုင်းမယ်လို့ပြောမိတဲ့အတွက်တိုင်းသားတွေဘက်ကတော့ဝင်ကြီးချုပ်အပေါ်မကြေမနက်ဖြစ်သွားကြမှာကတော့အမှန်ပါပဲ
။နောက်ဆုံးမှာတော့ဝင်ကြီးချုပ်ဟာအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဗိုလ်ချုပ်ခြေရုပ်စိုက်ထူရေးကော်မတီကိုဖျက်သိမ်းပေးလိုက်ပါတယ်။တကယ်လို့ပုဂ္ဂလိကပြည်သူတွေဘက်ကလုံခြုံကြံ့ကြရင်တော့ကူညီမယ်လို့ထုတ်ပြန်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကြားပြည်နယ်ဝင်ကြီးချုပ်ဦးအယ်ဖောင်းရှိုဟာ NLD, KND တိုင်းသားအစုအဖွဲ့တွေနဲ့တမရိုအင်အားစုသုံးခုကြားတဲ့ရောက်သွားတဲ့ပုံမြင်ကြရပါလိမ့်မယ်။ဒါမဲ့သူ့အနေနဲ့ဘလောက်ပဲကြိုးစားဘလောက်ပဲတွေးဆညှိနှိုင်းတာတွေလုပ်လို့ဘယ်အင်အားစုရဲ့လူဝင်ဆန္ဒကိုမှမဖြစ်စည်းနိုင်ဘယ်အင်အားစုကိုမှလည်းကျဉ်းနှံ့အောင်စွမ်းဆောင်မပေးနိုင်ခဲ့ကြောင်းပ
ါ။ဒါတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ VOA မြန်မာပိုင်းကတရင်းလာနေမယ့်နှစ်ဖက်အစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထူးထူးခြားခြားစိတ်ဝင်စားစရာသတင်းတွေကိုမိုက်အီတန်ဆင်နဲ့ကိုငင်းချန်းတို့ကတင်ပြထားပါတယ်ခင်ဗျာ
။ဒီကနေ့ပုံမှန်တော့ကပါကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့ထူးထူးရွေးကောက်ပွဲမှာနိုင်ငံရေးသမားတယောက်အမတ်ပုံတွေကနေမဲဆွေးပြောရတယ်။ကိုဘာသာကိုတတ်မှတ်ထားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမား IS Memon Motiwala ကသူနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲဖြစ်တဲ့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေကိုထောက်ပြစည်းရုံးခဲ့ပါတယ်။သူထောက်ပြတဲ့ပုံကတော့ဒီမဲဆွယ်စည်းရုံးမှုတွေကိုအမိုက်ပုံတွေမှာကျင်းပခဲ့တာပါ။ပါကစ္စတန်ကအကြီးဆုံးမြို့တစ်ခုဖြစ်တဲ့ကရာချီမြို့တော်မှာရှိတဲ့အမိုက်ပုံတွေစွန့်ပစ်ရေစိုးတွေကြားထဲမှာပါကစ္စတန်နိုင်ငံအလံကိုကိုလုံးမှာပတ်ပြီးတော့ဟောပြောနေတာပါ။ဒီအမိုက်တွေကိုမရှိဘူးဆိုရင်တော့ဒီထဲမှာဆန္ဒပြဖို့ဟာသူ့အခွင့်အရေးဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။သူ့ပါတီရဲ့အမှန်တစေကရေပိုင်ကောင်းတစေပဲဖြစ်ပါတယ်။ပါကစ္စတန်ဟာရေရှားပါမှုနဲ့ရင်ဆိုင်နေရပြီးတော့2025ခုနှစ်ကျရင်လူတစ်ယောက်ကိုရေ900ကုဗမီတာအောက်ပဲသွန်းရလိမ့်မယ်လို့ခန့်မှန်းထားပါတယ်။သူကတော့သူ့ကိုမဲပေးပါမပေးရင်လည်းရေသက်ရာရေဟာအမြဲလိုအပ်နေတယ်ဆိုပြီးတော့ပြောဆိုစည်းရုံးခဲ့တာပါ။ဒီနှစ်ပါကစ္စတန်အထွေထွေရွေးကောက်ပွဲမှာတော့မဲမတမာမှုတွေရှိတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပေမဲ့လည်းခရစ်ကတ်အားကစားသမားဟောင်းအီမန်ခန်ဦးဆောင်တဲ့ပါတီကအနေအများစုနဲ့အနိုင်ရတာဖြစ်ပါတယ်ရှင်။
ပြည်ထောင်နိုင်ငံအနောက်မြောက်ပိုင်းကရွာလေးတစ်ရွာမှာသွန်ပစ်ပစ္စည်းတွေသုံးပြီးဗန်းကြံတစ်ခုတည်ဆောက်ထားပါတယ်။ပုံမြင်တွေ၊ဒဏ္ဍာရီတွေတဲကမျောစင်ကြီးတွေ၊ထူးဆန်းတဲ့ရုပ်ထုတွေ၊အတံမြည်တဲ့ရေပန်းတွေ၊စတဲ့ပစ္စည်းတွေအားလုံးကိုသွန်ပစ်ပစ္စည်းတန်တိုတန်စားတွေသုံးပြီးတည်ဆောက်ထားတာပါ။ဒီဗန်းကြံကိုဖန်တီးသူကအသက်65နှစ်အရွယ်ရောဘတ်ကော့ဒရီဖြစ်ပြီးနှစ်30ကျော်တည်ဆောက်ခဲ့ရတာပါ။သူဟာကျောင်းတုံးဘဘူးထုသူဘဝကနေလယ်သမားအဖြစ်လဲအလုံမျိုးစုံကိုလောက်ကင်ပူးသူဖြစ်ပါတယ်။လီစီယိုရွာကလေးမှာရှိတဲ့မြေ2ဧကကွဲအကျယ်နေရာမှာအယုတ်ပေါင်း80ကျော်နဲ့မျောစင်ပေါင်း15ခုတိစောက်ထားပြီးတော့ဘယ်သူမှမစိုးလာရောက်လဲပတ်နိုင်ပါတယ်။လူဘဝကြီးကိုညှိငွေ့တဲ့အတွက်ဒါရီအားလုံးကိုဖန်ပြီးခဲ့တာလို့သူကပြောပါတယ်။နောက်15နှစ်အနည်း20လောက်ဆက်ပြီးတော့လဲအခုလိုဆွန့်ပစ်တန်တူတန်စားတွေကိုတုံးပြီးထူးထူးဆန်းဆန်းအယုတ်တွေကိုဖန်ပြီးကျင်တယ်လို့ပြောပါတယ်။ကမ္ဘာလက်ခီးတဲ့တွေအသွားများတဲ့နေရာနဲ့ဝေးပေမဲ့လည်းဒီနေရာလေးကတစ်နှစ်ကိုဧည့်သည် 3,000 ကျွဲလောက်ဆွဲဆောင်နေတာဖြစ်ပါတယ်။လာလေတဲ့ဧည့်သည်တဦးကတော့သူငင်ငယ်ကပုံမြင်တဲ့ကအယုတ်တွေကိုပြန်တွေ့နေရတယ်လို့ပဲလို့ပြောပါတယ်ခင်ဗျာ
။အ
artificial intelligence ဒီနိုင်ငံရှိတဲ့ AI နည်းပညာဖြစ်စားတာနဲ့အမျှတရုတ်နိုင်ငံမှာစုဦးတီထွင်သူတချို့ကဒီနည်းပညာကိုလိန်ဆက်ဆံဖို့တုံးတဲ့အယုံနဲ့ပေါင်းစပ်ဖို့လှုံ့ဆော်နေပါတယ်။တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာအခြေစိုက်တဲ့ WMDO အရုပ်ထုတ်တဲ့တရုတ်ကုမ္ပဏီဟာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပြီးတော့ဒီကုမ္ပဏီဟာ 2016 ခုနှစ်လောက်ကစပြီးတော့ရိုးရိုးသားနဲ့စကားပြောလို့ရတဲ့အရုပ်ကနေမျက်လုံးလက်မောင်းနဲ့ခန္ဓာကိုယ်လှုပ်ရှားနိုင်တဲ့အရုပ်တွေကိုပြောင်းလဲပြီးတော့ထုတ်လုပ်လာတာပါ။ အခုချိန်မှာတော့အခြေခံအဆင့်အတမဲ့အမေးဖြေတွေကိုပဲလုံနိုင်ပြီးတော့စကားအပြန့်အလှန်အကြာကြီးမပြောနိုင်သေးပါဘူး။ အခုလိုအယုတ်တွေမှာသုံးဖို့AIနည်းပညာကိုဖွံ့ဖြိုးအောင်လုပ်ဖို့နည်းပညာကုမ္ပဏီတွေကစိတ်ဝင်စားမှုနည်းပြီးတဲ့အတွက်ဖွံ့ဖြိုးမှုကလည်းသိပ်ပြီးတော့မရှိသေးဘူးလို့တရုတ်ကုမ္ပဏီကဝန်ခံပါတယ်။ဒီကိုရင်းနေအမျိုးသားအများစုကိုရည်ရွယ်တဲ့အတွက်ဒီအယုတ်တွေဟာအမျိုးသမီးအယုတ်တွေအများစုဖြစ်ပြီးတော့လင်းတူစိတ်ဝင်စားသူတွေအတွက်အမျိုးသားအယုတ်တွေကိုလည်းထုတ်လုပ်ပါတယ်။ဒေတာအချက်အလက်
အခုလိုလိမ့်ပိုင်းဆိုင်ရာရောင်းကုန်ပစ္စည်းဈေးကွက်ဟာဒေါ်လာ9ဘီလီယံလောက်ထိရှိမယ်လို့ခန့်မှန်းထားပါတယ်ရှင်။
အဲ့တော့ထူးခြားစံပြတရမြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အင်္ဂါညဒရိုက်လီလိုင်းအစီအစဉ်မှာဘာဆွေးနွေးကြမလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာ။
မတ်မိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကိုပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်30ဆီလာပါပြီ။ရှစ်လေးလုံးရေးတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှော်မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲ။ဒီပေါ်မှာသောရရှင်တွေရဲ့အမြင
ြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
နေပန်အင်္ဂါညဒိုင်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9:00တိုင်ငင်အချိန်မီဆက်တွေ့ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOA မြန်မာပိုင်းကတလင်းကနေမနေ့ဖက်ကျုပ်အစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြတာပါအခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ခင်ရိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးခဲ့ကြပါတယ်။တဟခမာနီအစိုးရပြုတ်ကြပြီးနောက်ပိုင်း6တင်မြောက်ကျင်းပတဲ့ရွေးကောက်ပွဲပါ။ဒီရွေးကောက်ပွဲမှာအလားအလာရှိတဲ့တိုက်ခန့်ပါတီကိုဝင်ပြိုင်လို့မရအောင်လုပ်ထားတဲ့အတွက်တဟနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကိုဆက်ပြီးအုပ်ချုပ်နိုင်ဖို့အတွက်အထောက်အကူဖြစ်စေမှာပါ။အမေရိကန်နိုင်ငံတဲကိုတရားမဝင်ရောက်မှုတွေရပ်ဆိုင်းသွားစေဖို့အတွက်အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်တခြားဒဇိုင်းတိစောက်ရေးအတွက်လွှတ်တော်ကရန်မုံငွေချမပေးရင်အစိုးရရန်တရားတွေရပ်ဆိုင်းသွားအောင်လုပ်ပြင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပဲချင်းချောက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူမှုကြီးကြိုက်ဆိုင်ရာတန်ဖိုးရှိတဲ့အကောင်းဆုံးစနစ်တရားထူထောင်ဖို့အတွက်သမ္မတထရမ့်ကသူ့ Twitter ကနေတောင်းဆိုနေတာနေပါတယ်။မြန်မာနိုင်ငံတဝန်းမုတ်တုံမိုးကြောင့်နှစ်ပေါင်း50ကျော်တွင်မကြုံစဘူးမြေကြီးတဲ့ဒဏ်ခံရပြီးအခုချိန်ထိတေဆုံးသူ10ဦးနဲ့မနေရှိနေသလိုထောင်ပေါင်းများစွာဥယျာဉ်ဆန့်ခွာပြီးဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ရအောင်အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်။နေရာတော်များများမှာဥယျာဉ်ဆန့်ခွာပြောင်းရွှေ့ဖို့ကြေညာချက်တွေထုတ်ပြန်ထားပြီးမြန်မာနိုင်ငံတောင်ပိုင်းအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာရေဘေးဒုက္ခသည်စခန်း163ခုဖွင့်လှစ်ဆောင်ရွက်ပေးနေတာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာဇူလိုင်28-29ရက်နေ့တွေကပဲခူးနဲ့ရန်ကုန်တိုင်းတို့မှာတိုင်းစင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတရားရေးပိုင်းလွှတ်တော်ပိုင်းအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပြောကြားခဲ့ပါတယ်
။ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Great Burns ဖြစ်ပါတယ်။VOE ရဲ့တင်းနာလေးမိနစ်ဖက်စီစဉ်ဒီကိုလိုင်းဒိုမီတာ24-40-51နဲ့လိုင်းလမ်းမီတာ190ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါ
This program has come to you from the Voice of America, Washington.